တော်ရရှင်ခင်ဗျာဘိုးကြောင့်ဆန်ရုပ်ထုတည်ဆောက်မှုတွေတရားမီပြောင်းလာနေတဲ့ပတ်သက်ပြီးပြည်내တချို့ရဲ့ခံစားချက်တွေကိုကြားနေရပါတယ်ကဲန်လူမျိုးတွေရဲ့အရက်လူဖွဲ့စည်းတွေကသူတို့အနေနဲ့ပင်လုံစာချုပ်ကိုလက်မှတ်ထိုးခဲ့တဲ့အထက်မှာမပါပါဘူးတိကျလွတ်လပ်တဲ့တိုင်းပြည်ဖြစ်ခဲ့ပါတယ်လို့ထုတ်ဖော်ပြောဆိုနေကြသလိုတချို့ကတော့သူတို့ဟာဘိုးကြောင့်ဆန်ကိုမုန်းတာမဟုတ်ပါဘူးဒါပေမဲ့သူတို့မှလည်းပုံမဥစားပေးတဲ့နဲ့အမျိုးသားခေါင်းဆောင်တွေရှိတယ်သူတို့ရဲ့ရုပ်ထုတွေကိုထုတင်တယ်လို့ဆွေးနွေးတင်ပြကြပါတယ်ဒီတစ်ပတ်မှာတော့အမျိုးသားရေးသင်္ကေတနဲ့ပထဝီဝင်နိုင်ငံရေးအကြောင်းဆွေးနွေးကြည့်ကြရအောင်ပါအရှိတောင်အရှာနိုင်ငံရေးနဲ့အမျိုးသားရေးဥတီချက်တွေအကြောင်းလေလာသုံးသပ်ပြနေသူစာရေးဆရာတူကတော့များသောအားဖြင့်တော့လူတွေဟာခက်ဆက်ဆက်မြေပုံတွေကိုမေ့လျော့ပစ်ခဲ့ကြတာများပါလေဥပမာဆိုင်ကုန်းဆိုတဲ့မြို့ဟာတစ်ချိန်ကကမ္ဘောဒီးယားပိုင်ဖြစ်ခဲ့တယ်ဆိုတာမသိတော့သလို1954မှာချုပ်ဆိုခဲ့တဲ့ဂျီနဗာသဘောတူညီမှုကိုလည်းသတိမရကြတော့ပါဘူးကျွန်တော်တို့ဟာပြဿနာအစ်စ်တွေထဲမှာပဲအာယုံစိုက်နေကြရတော့တမိုင်းတွေကိုပြန်လဲသုံးသက်ချိန်မရလောက်အောင်ထိသတိမေ့လျော့ခဲ့ကြပါတယ်ဗီယက်နမ်တောင်ပိုင်းမှာတည်ရှိခဲ့တဲ့ဆိုင်ကုန်းမြို့ဟာစကောရာစုအထိကမ္ဘောဒီးယားပိုင်နယ်မြေတွေဖြစ်ခဲ့ပါတယ်အရင်တုန်းကတော့အဲ့ဒီနာမည်လေးဟာလက်ဗမင်တွေပေါလဲပန်းမင်တွေဝါဘင်တွေနဲ့ပြည့်နေနေပြီးတောအုပ်ကြီးတစ်ခုလိုတည်ရှိခဲ့တာကြောင့်တစ်တော့မြို့အဖြစ်လူသိများသလိုတချို့ကတော့သစ္စာရှိတဲ့မြို့အဖြစ်ခေါ်ဝေါ်ကြပါတယ်ဒါပေမဲ့ပြင်သစ်ကိုလိုနီကအင်ဒိုချိုင်းနာတစ်ခုလုံးကိုသိမ်းယူပြီးမှတော့ဆိုင်ကုံအဖြစ်ပြောင်းလဲပစ်ခဲ့ပါတယ်တကယ်တော့ကမ္ဘောဒီးယားဘရင်ပိုင်နိုင်ငံမှာပြည်တွင်းမငြိမ်းသက်မှုတွေကဖြစ်ပွားနေခဲ့တာကြောင့်တခါတလေကမ္ဘောဒီးယားပြင်ဟာဗီယက်နမ်အကူအညီကိုယူပြီးထိနာပြန်လဲရယူခဲ့ရတာမျိုးလည်းရှိခဲ့ပူပါတယ်ဆိုင်ကုံလို့ဖြစ်လာမဲ့သစ္စာမျိုးတော်မှာဗီယက်နမ်လူမျိုးတွေစတဲ့တစရွှေပြောင်းအခြေချကြသလိုခမာလူမျိုးတွေရဲ့မျိုးသားရေးသင်္ကေတတွေကိုဖျောက်ဖျက်ပစ်ပြီးဗီယက်နမ်ရဲ့ကျေးမှုတွေအထိမ့်မှကြောက်တိုင်တွေကနေရာယူလာခဲ့ကြပါတော့တယ်ဒါကြောင့်လဲကမ္ဘောဒီးယားနိုင်ငံရေးမှာဗီယက်နမ်နိုင်ငံရဲ့အကြံပေးတွေအများပြားနေရာယူထားသလိုဗီယက်နမ်အလို့ကိုလိုက်ရောမဲ့ခေါင်းဆောင်ကိုရွေးချယ်ခဲ့ကြတာမျိုးလည်းရှိပါတယ်1954ခုနှစ်မှာပြင်သစ်နယ်ကျတွေဟာအင်ဒိုချိုင်းနာမှာဆစ်ရှုံးခဲ့တယ်လလရရလာတဲ့ကမ္ဘောဒီးယားလာအိုဗီယက်နမ်နိုင်ငံတွေမှာလည်းပြဿနာအစ်တွေတောက်ရှိလာခဲ့ပြန်တယ်။တရုတ်ကွန်မန်တွေနဲ့နှီးစပ်တဲ့ခမာနီကောင်းဆောင်ပို့ပေါ်တယောက်ကမ္ဘောဒီးယားမှာအာဏာရလာတော့ဗီယက်နမ်နဲ့ဖြစ်ပွားနေတဲ့လူမျိုးရေးသင်္ကေတတွေဟာပြန်လည်မိတောက်လောင်လာခဲ့ပါတယ်။အင်ဒိုချိုင်းနာစစ်ပွဲမှာဆိုင်ကုန်းပါဝင်ရေးပါတဲ့မျိုးနွယ်မျိုးကိုဗီယက်နမ်တွေစီပေးလိုက်ရပြီးမှတော့တစ်ချိန်ချင်းမှာဗီယက်နမ်ကွန်မန်တွေဟာသူတို့ရဲ့နိုင်ငံကိုဝင်ရောက်သိမ်းပိုက်လိုက်မယ်ဆိုတဲ့ဆိုရင်စိတ်ကကမ္ဘောဒီးယားကောင်းဆောင်ပို့ပေါ်စိတ်ထဲမှာတထင်ထင်ဖြစ်နေပါတယ်။ဒါကြောင့်လည်းဥမှုယူပြီးဗီယက်နမ်တွေကိုစစ်ပွဲငယ်လေးတွေနဲ့ချိန်ချောက်တယ်။ဗီယက်နမ်တွေကလည်းကမ္ဘောဒီးယားနိုင်ငံကိုဆက်လက်လွှမ်းမိုးချင်တာကြောင့်1989မှာခမာနီကောင်းဆောင်ပို့ပေါ်ကိုဖြုတ်ချပစ်ဖို့အတွက်ကျူးကျော်စစ်ကိုဆင်နွှဲလိုက်ကြပါတယ်။သူတို့နဲ့အဆင်ပြေတဲ့ကမ္ဘောဒီးယားကွန်မန်တွေကိုအစိုးရအဖွဲ့ကိုချုပ်ကင်စေပါတော့တယ်။ဗီယက်နမ်တွေရဲ့ကမ္ဘောဒီးယားနိုင်ငံပေါ်ကျူးကျော်စစ်ဟာတရုတ်ကောင်းဆောင်တွေကိုအဆက်ခွဲလိုက်သလိုဖြစ်နေခဲ့ပါတယ်။တရုတ်ကွန်မန်တွေဟာဆိုဗီယက်ကောင်းဆောင်စတာလင်သေဆုံးပြီးမှတော့ကွန်မန်ကဘာရဲ့ခေါင်းဆောင်အဖြစ်တည်ရှိခြင်းပုံရပါတယ်။ဒါပေမဲ့လာအိုကမ္ဘောဒီးယားလိုနိုင်ငံတွေကအစဗီယက်နမ်နဲ့နှီးစပ်တာကြောင့်သူတို့ရဲ့ဩဇာဖြန့်ကျက်လို့မရဘူးဖြစ်နေပါတယ်။ဒါအပြင်ပုံပြီးဆိုးတဲ့ချက်ကဗီယက်နမ်တွေဟာတရုတ်ကိုလိုနီနဲ့ချက်မှုကိုနှစ်ပေါင်းများကြီးခံစားလာခဲ့ရတာကြောင့်တရုတ်ကွန်မန်တွေကိုသတိနဲ့ဆက်ဆံခဲ့ပါတယ်။1954မှာပထမအင်ဒိုချိုင်းနာစစ်ပွဲအပြီးဂျနီဗာမှာအင်ဒိုချိုင်းနာအရေးအတွက်သဘောတူဆွေးနွေးကြတဲ့အခါတရုတ်ပြည်ကြီးဟာဗီယက်နမ်ကိုမျက်နှာနှစ်ဖက်ထားဆက်ဆံခဲ့တယ်။အမေရိကန်ပြည်ထောင်စုလက်ထက်ကိုထိုးအပ်ရောင်းချခဲ့တယ်လို့ခန်းစားကြရပါတယ်။ဂျန်နဘာသွားတူညီမှုအရဗီယက်နမ်ကိုတောင်ပိုင်းမြောက်ပိုင်းယာယီခွဲပစ်လိုက်တဲ့အခါဟိုချီမင်းကဗီယက်နမ်ဟာတနိုင်ငံတည်းရှိရမယ်။ကျွန်တော်တို့ဟာဗီယက်နမ်တွေဖြစ်တယ်ညီကိုပေါင်းလို့ဆိုတဲ့ကြွေးကြော်တာနဲ့တက်လန့်သတိပေးခဲ့ပါတယ်။တကယ်တော့ဗီယက်နမ်တောင်ပိုင်းမှာတည်ရှိတဲ့ဆိုင်ကုံချွလွန်မြို့တွေရဲ့စီးပွားရေးလုပ်ငန်းတွေကိုကြည့်လိုက်မယ်ဆိုရင်တွင်ကုံထွက်ကုံစုစုပေါင်းရဲ့82ရာခိုင်နှုန်းကိုတရုတ်လူမျိုးတွေကချုပ်ကင်ထားပါတယ်။1971ခုနှစ်မှာတရုတ်လူဦးရေ2သိန်းကျော်သာတည်ရှိခဲ့တဲ့တောင်ပိုင်းဟာ1950ဝန်းကျင်မှာလူဦးရေ 1.2 သန်းအထိရောက်ရှိလာပါတယ်။ဇိန်ကန်ဟော်ရယ်ကြီးတွေရဲ့50ရာခိုင်နှုန်းကျော်နဲ့အသေးစားတဲခိုကန်90ရာခိုင်နှုန်းဟာတရုတ်လူမျိုးပိုင်တွေဖြစ်တဲ့အပြင်အကြီးဆုံးစားတောက်ဆိုင်92ဆိုင်နဲ့ရာချီနေတဲ့အရပါဆိုင်တွေကိုလည်းတရုတ်စီးပွားရေးသမားတွေကဖွင့်လှစ်ခဲ့ကြတာဖြစ်ပါတယ်။သူတို့ဟာခြားစားအကျင့်ပြတ်နေတဲ့တောင်ပီးနန်ဆုရကိုငွေကြေးလက်လာပါထိုးပြီးစီးပွားတိုးတဲ့တိုးအောင်လုပ်ခဲ့ကြပါတယ်။ဒါကြောင့်လည်းဟိုချီမင်းလက်ထက်မှာတောင်ပီးယန်နမ်ကိုတိုက်ခိုက်တဲ့အခါ1985မှာပထမအဆင့်အနေနဲ့တောင်ပီးယန်နမ်မှာတည်ရှိတဲ့တရုတ်စီးပွားရေးလုပ်ငန်းအလုံးကိုပိတ်ပစ်လိုက်ပြီးအချမ်းသာဆုံးတရုတ်စီးပွားရေးသမား250ကျော်ကိုဖမ်းဆီးလိုက်ပါတယ်။တရုတ်စာသင်ကျောင်းတွေတရုတ်သတင်းစာတွေကိုပိတ်ပစ်လိုက်ပါတယ်။1988မှာတော့ဒုတိယအဆင့်အနေနဲ့တရုတ်တွင်နေထိုင်တဲ့အိမ်တွေကိုဝင်ရောက်တိုက်ခိုက်လိုက်ပါတယ်။တရုတ်လူမျိုး2သိန်းခွဲကျော်ကိုတိုင်းပြည်ကနှင်ထုတ်လိုက်ပါတယ်။ လူမျိုးစုတုတ်တင်ရှင်လင်းရေးအဖြစ်နာမည်ကြီးခဲ့ပါတယ်။ဒါကြောင့်လည်းတရုတ်ကောင်းဆောင်တိန်ချောင်ပင်ဟာ BNN ကိုကျူးကျော်ဆက်ဆွနဲ့ဖို့ဆုံးဖြတ်ခဲ့ပါတယ်။တော်ရရှိမှာခင်ဗျာ။လူမျိုးရေးသင်္ကေတတွေနဲ့နှစ်နာမှုတွေခန်းစားချက်တွေဟာအရေးကြီးပါတယ်။ကမ္ဘောဒီးယား BNN တရုတ်စစ်ပွဲတွေကိုလေ့လာကြည့်ခြင်းအဖြစ်မိမိဒေသမှာမိမိလူမျိုးရဲ့သင်္ကေတကိုဖျောက်ဖျက်ပြီးတခြားလူမျိုးတွေရဲ့ယဉ်ကျေးမှုကိုအတင်းတင်သွင်းရုပ်ထုတွေစောက်နာမည်တွေပြောင်းညာမယ်ဆိုရင်ဖြင့်ပြဒနာတွေပုံမှုများပြလာပြီးစစ်ပွဲတွေကိုဥတီလာနိုင်ပါတယ်။တကယ်တော့ Federal ပြည်တော်စုတိဆောက်တယ်ဆိုတာတယောက်ယဉ်ကျေးမှုကိုတယောက်ကလေးစားအသိမှပြူရေးဒန်းနူအခွင့်အရေးနဲ့ချစ်ခင်ရေးပဲဖြစ်ပါတယ်။သောရရှင်မြမပြည်သူတွေလည်းယဉ်ကျေးတဲ့လူအဖွဲ့အစည်းကိုတည်ဆောင်လာမဲ့ခေါင်းဆောင်တွေနဲ့စုံစည်းနိုင်ကြပါစေ။ပြဒနာတွေကိုအမြင့်ကျယ်ကျယ်နဲ့အပြေရှာနိုင်ကြပါစေလို့ဆန္ဒပြုလိုက်ပါစေ။